ညရဲ့ပြုတ်ပြင်းပြောင်းလဲဖို့ညဉ့်ကျန်းစွာဆန္ဒပြသူတွေကိုဖမ်းဆီးချုံနောင်ခြင်းမပြုပါဘူးဆိုတဲ့အစိုးရလွှတ်တော်နဲ့ကျောင်းသားတွေသဘောတူညီလက်မှတ်ထိုးခဲ့တဲ့လေးပွင့်ဆိုင်တွေ့ဆုံမှုဟာတနေ့ပြေသွားပါပြီ။ဒီသဘောတူညီချက်ကိုလေးစားတဲ့အနေနဲ့ထောင်ထဲထည့်ထားတဲ့သဘေးမှောက်ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့လေးပွင့်ဆိုင်ဆွေးနွ ယ်လိုလားတယ်ဆိုတာကိုပြသရနေနဲ့လက်ရှိအစိုးရအနေနဲ့အမြန်ဆုံးလွှတ်ပေးတင်ပါတယ်လို့လဲကျောင်းသားတပိတ်ဝန်ရံခဲ့တဲ့တက်ကြွလှုပ်ရှားသူတွေကပြောပါရယ်ကျောင်းသားတွေရဲ့နောက်ဆုံးရုံးထုတ်မှုအခြေအနေကိုမဆုမုံကတင်ပြပေးထားပါရရှင
်ဟုတ်ပါတယ်ဒီကနေ့အင်္ဂါနေ့မှာတော့လေဗရန်ကျောင်းသားတပိတ်အဖြိုခွင်းခံရပြီးတော့ဖမ်းဆီးခံထားရတဲ့ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေကိုတာယာဝတီခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးပါရယ်တာယာဝတီခရိုင်တရားရုံးမှာကျောင်းသားတွေကိုရုံးထုတ်စစ်ဆေးနေချိန်နဲ့တပြိုင်တည်းမှာလည်းရန်ကုန်မှာလည်းကျောင်းသားကောင်းဆောင်တွေကိုထတ်တိုးပုံမှန်ဆွဲဆိုချက်တွေနဲ့ရုံးထုတ်စစ်ဆေးနေခဲ့တာပါတရားရုံးထုတ်စစ်ဆေးချိန်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားတွေကတရားရုံးရှေ့မှာအခုလိုကြွေးကြော်ခဲ့ကြပါတယ
်ဒီမိုကရေစီပြည်ညာရေးဒေါ်ရေးဒေါ်ရေး
ဒီကနေ့ရုံကြီးမှာတော့ကျောင်းသားတပိတ်ကိုဖြိုခွင်းခဲ့တဲ့နေရာမှာအဓိကတာဝန်ရှိတဲ့ရဲမှုကိုကျောင်းသားတွေဘက်ကရှေ့နေကစစ်မေးခဲ့တယ်လို့ကျမ်းမာရေးစိုးရိမ်စရာအခြေအနေမှာရှိတဲ့ကျောင်းသားတို့အာမခံရခဲ့တယ်လို့တရားရုံးထုတ်တွေမှာကျောင်းသားတွေရဲ့ကျမ်းမာရေးနဲ့စားသောက်ရေးတွေအတွက်ကူညီဆောင်ရွက်ပေးနေတဲ့တက်ကြွလှုပ်ရှားသူမအေးခိုင်ကပြောပါတယ်ကျောင
်းသားတွေကိုဒုံးကျင်ရိုက်တာတွေသားတွေကိုဖျက်ဆီးတာတွေအဲ့ဒါတွေအဓိကထားပြီးရေးစစ်ပါမှာဒါပေမဲ့သူကတော့ခုမှမသိပါဘူးဆိုတဲ့အနေနဲ့ပြောတာရင်ဟာအခုမှမသိပါဘူးမမြင်လိုက်ပါဘူးမသိပါဘူးနောက်ဆုံးအဲ့ဒီဒီနေပဲဒီနေ့ဒီရခွင့်ရတော့ပြီးသွားတာဒီရုပ်ထုတ်တော့ဘုံမျိုးနေမကောင်းမှအာမခံတက်တာဒီဘုံကိုအာမခံရတယ်ပေါ့နော်ဘုံမျိုးတယောက်ပဲသူကလက်ရှိကရခုံစိတ်မှာစိတ်ဝင်တက်နေရတယ်တရားချင်းကြောင့်စိတ်ဝင်တက်နေတာပေါ့ဒီတစ်ခါကမာရုပ်ရုံးထုတ်မှာကသူကမြင့်တက်တာပါပြီမြင့်တက်ရဲ့အနန္တဖြစ်ရောရန်ကုန်ကမာရုပ်မှာရုံးထုတ်မှာ
အခုချိန်ဟာဆိုရင်တော့လေဝင့်ဆိုင်ဆွေးနွေးမှုတွေရဲ့သဘောတူညီချက်မှာပါဝင်ခဲ့တဲ့ကျောင်းသားတပိတ်ပေါ်ဦးဆောင်သူကုညီအားပေးသူတွေအပေါ်အရေးယူခြင်းမပြုပါဘူးဆိုတဲ့သဘောတူညီချက်ပေးခဲ့တဲ့တနည်းပြချင်းလည်းဖြစ်ပါတယ်။ကြေညာပေးခဲ့တဲ့အစိုးရလွှတ်တော်ပညာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေဘက်ကအကြမ်းဖက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားတွေကိုအ мян ဆုံးပြန်လွှတ်ပေးတင်ပါတယ်လို့လေဝင့်ဆိုင်ဆွေးနွေးပွဲတွေဖြစ်မြောက်ရေးမှာညှိနှိုင်းဆောင်ရွက်ပေးခဲ့တဲ့ဒေါက်တာကျော်သူက VOE ကိုပြောပါတယ
်။ဆွေးနွေးကြကြကြီးကိုမှားတဲ့လုပ်ရည်ဖြစ်တယ်။အဲ့ဒီမှာအစိုးရရောလွှတ်တော်ပါခဲ့ပြီးသားအခုဆိုတချို့ကျောင်းသားတွေဆိုစာရင်းတွေမကြားဘူးလေဆက်ပြလဲကောင်းတယ်တယောက်ကိုအမှု80တင်လာလို့ပါလို့တရားရေးစနစ်မှာမရှိတဲ့နေရာရှိတယ်အဲ့ဒီအစိုးရတဲ့နဲ့လွတ်တော်ကဥပြင်ကျောင်းလဲကိုကင်တွယ်လိမ့်မယ်လို့မျှော်လင့်တယ်အစိုးရမှာသူကဒီလူငင်းကမ်းတာခွင့်ပြောကြတောင်းဆိုတဲ့အချိန်မှာသူကတရားစွဲနေတာအပြစ်ခံချပြီးသားလူတွေကအရင်တပ်ပရကြီးကလွတ်လို့ရတယ်ဆိုပြီးတော့သူကစင်ကြီးသေးတယ်နော်မမတရားစွဲအဖွဲ့အစည်းကဒီအစိုးရနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေဖြစ်တယ်အဲ့ဒီအဖွဲ့အစည်းတွေကတရားစွဲတော်ရုပ်သိမ်းလို့ရှိရင်အများဆုံးပြီးမယ်တင်မယ်အမှုရုပ်သိမ်းတွေကိုရတယ
်မတရားဖမ်းဆီးချုပ်နှောင်ထားတဲ့ကျောင်းသားတွေကိုလက်ရှိအစိုးရအနေနဲ့အာဏာမလွဲပြောင်းရင်ကာလနိုင်ငံရေးတိုက်ခါရှိရှိနဲ့ပြုပြင်ပြောင်းလဲမှုကိုလိုလားတယ်ဆိုတာပြသတဲ့အနေနဲ့အများဆုံးပြန်လွှတ်ပေးတင်ပါပြီလို့အခုလိုတောင်းဆိုပါတယ
်အခုဖမ်းထားတဲ့အခြေခံချက်ကိုကြည့်မယ်ဆိုရင်လည်းအခြေရင်းနိုင်ငံနဲ့ပညာရေးကိုပြောင်းလဲဖို့လုပ်တာဖြစ်တဲ့အပြစ်မှမရှိအောင်ကျောင်းသားတွေလုပ်ရတာမှန်ပါတယ်အဲ့တော့မေးခွန်းဒီတိုင်းသဘောတူညီချက်မှာလည်းပဲကျွန်တော်ကျောင်းသားတွေကိုဒီကိစ္စနဲ့ပတ်သက်လို့မကောင်းအရင်းမြူဆိုပြီးတော့အခုလိုဖန်တာခြင်းအချင်းတော့နိုင်ငံသူနိုင်ငံသားအားလုံးတော့မကောင်းတာနော်အစိုးရတော့လည်းမကောင်းတယ်လို့ကျွန်တော်တို့လည်းအမှန်တန်ကဘာပေါ်မှာဗျအမှန်တန်ရှက်စရာကောင်းပါတယ်ဒီကျောင်းသားတွေဖန်တာတော့တခုလည်းမဟုတ်တ냐လည်းမဟုတ်ပဲနေပေါ့နော်အဲ့ဒါကြောင့်အများဆုံးလှုပ်ပေးလိုက်မယ်ဆိုရင်အဲ့တော့ဒီစာရေးသူတို့ပြောနေတဲ့မြို့သားပြည်နယ်ပြည်ညာကြီးအလုံးလူနာတောင်းအလုံးကျွန်တော်ဖိတ်ချမှာကိုချမ်းမှာဖြစ်ပါလိမ့်မယ်
။လေဗရန်ကျောင်းသားတပိတ်ဖြိုခွင်းခံခဲ့ရတော့ကဖမ်းဆီးခံခဲ့ရတဲ့တပိတ်မောက်ကျောင်းသားတွေဝင်းရံပြည်သူတွေအပါအဝင်ကျောင်းသားတွေလွတ်မြောက်ရေးစုတောင်းပွဲတွေပြုလုပ်လို့ဖမ်းဆီးခံထားရတဲ့အနေနဲ့ရက်ရက်ကကျောင်းသားတွေတမတ်သားတမတော်သားကိုယ်စားလှယ်တွေလွှတ်တော်ကထွက်သားဖို့ဆန္ဒပြခဲ့တဲ့တက္ကသကျောင်းသားခေါင်းဆောင်တွေစတဲ့နိုင်ငံရေးအကျဉ်းသားတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့ကိုလည်းနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကတောင်းဆိုနေကြတာပါ။ဦးသိန်းစိန်ဆိုရလက်ထက်နောက်ဆုံးအကြိမ်လူငင်းချမ်းသာခွင့်ပေးခဲ့တဲ့အချိန်မှာတော့နိုင်ငံရေးအကျဉ်းသားကအနည်းငယ်ပဲပါခဲ့ပြီးကျောင်းသားတွေအလုပ်သမားတွေလယ်သမားရေးတက်ကြွလှုပ်ရှားသူတော်တော်များများအကျဉ်းတောင်တွေရဲ့ဖမ်းဆီးထိန်းသိမ်းခံနေရဆဲဖြစ်ပြီးထတ်တိုးပုံမှန်တွေနဲ့အမှုရင်ဆိုင်နေရဆဲဖြစ်ပါတယ်ရှင်။